အမေရိကန်အကသသိပ္ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကသယင်တစည်းကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral အငူကနေ Parker Solar Probe အကသစူးစမ်းရေးရှင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။သမိုင်းမှာရှိခဲ့တဲ့အကသယင်တွေထက်ပိုပြီးနေရက်ဝင်းကျင်ကိုကပ်နိုင်ဖို့အခုခီးစဉ်ကရှိမှန်းထားပါတယ်။အခုလွတ်တင်လိုက်တဲ့အာကသစူးစမ်းရေးယင်ရဲ့အရွယ်အစားကတော့ကားအသေးဒဇင်းစာလောက်ရှိပြီးပေါင်ကျိန်1400ရှိပါတယ်။တနအီကိုမိုင်းပေါင်း4,000-3,000အရှိန်နဲ့သွားမှာဖြစ်ပြီးတမိုင်းမှာအရှိန်အမြန်ဆုံးအာကသယင်လည်းဖြစ်သွားစေပါတယ်။ဒီအရှိန်ကဘလောက်မြန်းတယ်လဲဆိုရင်မိုင်140လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဖလာဒဲဖီးယားကနေဝါရှင်တန် DC မြို့တော်ကိုတစ်စက္ကန့်နဲ့ရောက်နိုင်တဲ့နှုန်းလေးဖြစ်ပါတယ်။အမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနေရက်ဝင်းကျင်ကိုအကာသစူးစမ်းရေးယင်လွတ်တင်လိုခဲ့တာပါဒါပေမဲ့နေရက်အပူချိန်ကနေအကာသယင်ကိုကာကွယ်ပေးနိုင်မဲ့ဤပညာမရှိဖြစ်ခဲ့ပါတယ်အခုပါကာဆိုလာအကာသစူးစမ်းရေးယင်ကတက်ရှိထင်ရှားလူပုဂ္ဂိုလ်တဦးရဲ့အမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့မစ်ရှင်လည်းဖြစ်ပါတယ်နေစွမ်းအင်လှိုင်းတွေတရှိမှုကို1958ခုနှစ်ကတည်းကခန့်မှန်းခဲ့တဲ့ဒေါက်တာယူဂျင်းပါကာရဲ့အမည်ကိုပေးထားတာဖြစ်ပါတယ်။အခုအကသစူးစမ်းရေးယင်ကနေရက်ဆက်ဝင်းကိုချင်းကပ်သွားရင်ဒေါက်တာပါကာခန့်မှန်းခဲ့တဲ့နေစွမ်းအင်လှိုင်းတွေရဲ့အရှိန်ကိုလေ့လာနိုင်မှာလည်းဖြစ်ပါတယ်ရှင်။